ဟုတ်ကဲ့ပါရှင်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ပြည်သူ့လွှတ်တော်တက်ရောက်စဉ်တင်းထောင်တွင်တွေ့ဆုံပြီးသူတို့ရဲ့မေးမြန်းချက်တွေကိုပြန်လည်ဖြေကြားခဲ့ပါတယ်။မန္တလေးတိုင်းမစိုးရင်ကြောင်းတိုက်စီရတော့ဥဝီရသူရဲ့မျက်နှာဖုံးနဲ့ဇူလိုင်လ၁ရက်နေ့အတွက်ထုတ်ဝေတဲ့တိုင်းမဂ္ဂဇင်းရဲ့ဗုဒ္ဓဘာသာအကြမ်းဖက်မှုစောင်းမားနဲ့ပတ်သက်ပြီးသူအသေးစိတ်မဖတ်ရသေးပေမယ့်ဘာသာတရားအပေါ်အကြမ်းဖက်မှုမျိုးမြင်နာကိုတော့လက်မခံနိုင်ကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်။
အန်ဒီကိုရင်မဖတ်သေးဘူးနေတော့ဘာမှတော့မတုံ့တတ်ချင်ဘူး။ဒါညာနေနားလေတော့တော့အစိုးရဖွဲ့တာကန့်ကွက်ထားတယ်လို့ပြောပါတယ်။ဘယ်ဘာသာပဲဖြစ်ဖြစ်ပေါ့နော်။အကျမ်းဖြတ်မှုနဲ့ဆက်ဆံနေတယ်လို့အထင်ခံရတော့ပဲကောင်းတယ်။ဘာသာတရားဆိုတာတော့အခြေခံအဖြစ်တော့လူသားတွေအချင်းချင်းကြားမှာကမေတ္တာပြုနာမုဒိတာပွားနိုင်ဖို့ဒီဟာကိုတွန်းအားပေးရမှာ။ဘယ်ဘာသာဖြစ်ဖြစ်ပါအများအမြင်မှတော့အကျမ်းဖြတ်တဲ့လို့မြင်လာလို့ရှိလို့ရှိရင်တော့မကောင်းဘူးပေါ့။ဒါပေမဲ့ဒီလိုအမြင်လို့အမှားမဖြစ်အောင်မဖြစ်အောင်လည်းအလုံးစုံနေပြီးကြိုးစားအောင်
အခုလက်ရှိမြန်မာပြည်တွင်းမှာပြန့်နှံ့နေတဲ့မျိုးစောက်ဥပဒေပြဋ္ဌာန်းမှုနဲ့ပတ်သက်ပြီးလဲဒေါအောင်ဆန်းစုကြည်ကသူ့အမြင်ကိုအခုလိုပြောကြပါတယ်
။အဲဒီဟာတစ်ဖက်ရှိတယ်လေ။ဟိုဘာသာရေးဘက်လည်းရှိတယ်ဥပဒေဘက်လည်းရှိတယ်။အဲ့တော့ဘာသာရေးဘက်ဆိုင်ရာနဲ့ပတ်သက်လို့ဒီလိုတော့မှပြောလို့မရှိဘူး။ဆရာဘာသာရေးမှာအဓိကကျန်တာမဟုတ်ဘူး။ဥပဒေပိုင်းဆိုင်ရာဆိုတော့အခုလက်ရှိအညီတို့ဒီတဲ့ဥပဒေတွေမှာဒီလိုဥပဒေမျိုးမရှိဘူး။အဲ့ဒီဥပဒေဆိုတာဟာလေတရားမျှတမှုအခြေခံရမယ်အလုံးပေါ်မှာဓာတ်ညီရမှုအခြေခံရမယ်ဆိုတာဒါအလုံးလက်ခံထားတဲ့မှုတွေပဲဘာသာတရားကိုကောက်ရတာဟာအကြီးကယုံကြည်မှုပဲအဲ့တော့ဒီဘာသာတရားကိုဒီလက်စားတဲ့လူတွေအလုံးနဲ့ယုံကြည်မှုကခိုင်မာဘာနဲ့ဘလို့မှဒါကိုဆုံးမရပါဘူ
းအခုလက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့တည်ဆဲဥပဒေတွေဟာလုံလောက်မှုရှိသလားဆိုတဲ့မေးခွန်းကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါသေးတယ
်ဥပဒေတည်လို့ရမလို့ရဆိုတာကိုဆုံးဖြတ်ဖို့ဆိုတော့ပွင့်နေနေတာမှအများကြီးလိုတယ်အချိုးရဲ့ဘက်ကဘာတွေလုပ်နေလဲ။ဘာတွေဆိုလို့ဆောင်ရွက်ခဲ့လဲ။အဲ့ဆောင်ရွက်ချက်တွေကဘယ်လောက်ရှိရှိရအောင်လဲမထည့်ရောက်ဘူးလား။မထည့်ရောက်လို့ဒီရေးပေါ်အခြေအနေကိုချက်ပြီးတော့ထားရတာ။ဒီလိုမျိုးကိုနေရဘာမှဒီကတော့အခြေမတည်အောင်။ဥပဒေအစ်စ်တစ်ခုထပ်ပြီးတော့ထုတ်ပြန်မယ်မထုတ်ပြန်ဘူးဆိုတာဟာလိုအပ်တယ်မလိုအပ်တယ်ကိုသုံးသပ်ဖို့အတွက်အခြေအနေကိုပုံမှန်နဲ့တည်ထောင်မှာဖြစ်မှာ
။သူရဦးရှိမန်းရဲ့ American ခီးစဉ်တွင်းမှာNLD ပါတီနဲ့ပူးပေါင်းပြီးညွန့်ပေါင်းအစိုးရဖွဲ့စည်းသွားမယ်ဆိုတဲ့ပြောကြားချက်နဲ့ပတ်သက်ပြီး NLD အနေနဲ့လည်းပြည်သူတွေအတွက်လိုအပ်ရင်ဖွဲ့စည်းသွားမယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်။ည
ွန့်ပေါင်းအစိုးရဖွဲ့တယ်ဆိုတာလည်းဖြစ်ရင်လည်းဖြစ်နိုင်ပဲဆိုတော့ပြောတယ်လို့နားလည်တာပဲ။နိုင်ငံရေးမှာဆိုတာဖြစ်နိုင်ခြေအများကြီးရှိပါတယ်။ကားတွေပိတ်ထားတယ်တကားတွေဖွင့်ထားတာအကောင်းဆုံးအညို့ဝင်သွားတဲ့သဘောတရားတွေမှာညွန့်ပေါင်းဆိုတာမဖွဲ့ဘူးလို့ပြန်မှာပါလို့ဒါတော့ဖတ်နိုင်တာပဲပါတီရဲ့အခြေခံစီးနင်းဥပဒေတွေစီးကံစီးရွေးဥပဒေတွေဆိုတာဒါဟာခေတ်ရိပ်စီးကြောင်းရသင့်တော်တဲ့အမြင်ပါတတ်နိုင်မြတ်အများပါဝင်ရေးကိုဥတည်ရမယ်အမျိုးသားပြန်လဲညီသားစင်ရေးဆိုတာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပထမဆက်ပြီးတော့ဒီဟာကိုတောင်းဆိုခဲ့တာအဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမျိုးသားညီညာစင်ရေးကိုယုံကြည်တယ်ဒီဟာကိုအစရမူတစ်ခုအနေနဲ့လက်ခံခဲ့တယ်ဆိုရင်ဟာဟိုလူနဲ့မတွဲဘူးဒီလူနဲ့မတွဲဘူးဟိုလူပေါင်းမလို့ဘူးဒီလူပေါင်းမလို့ဘူးလို့ဘယ်လိုလုပ်ပြောမလဲအဲ့လိုဆိုရင်အရှင်းတော့ပဲနေတော့
လာမယ့်2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေတပါတီတည်းဖွဲ့စည်းပြီးရှင်ပြိုင်တဲ့အခါမှာ NLD နိုင်ခြင်းမနိုင်ခြင်းဆိုတာပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုသာစောင့်ကြည့်စေချင်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ်
NLD အများကြီးနိုင်မှာကိုစိုးရိမ်နေတယ်လည်းရှိတာပါဒီမိုကရေစီစနစ်မှာဆိုလို့ရှိရင်စိုးရိမ်တာမရှိဘူး NLD ကအများကြီးနိုင်ပြီးတော့ပြည်သူလူထုရဲ့စံနာကိုဖြည့်ဆည်းပေးနိုင်တော့မြို့တော်ပေါ်မှာရှုံးမှာပြည်သူတွေကသူ့ကိုပဲဆုံးဖြတ်မှာမင်းမပြန့်စီကျင်တာပြန့်စီကျင်တာဆိုတာသူ့ကိုပဲဆုံးဖြတ်မှာနောက်ဆုံးတော့ PR စနစ်ကိုလက်ခံတာလက်မခံမှာဆိုတော့ပြည်သူတွေပဲဆုံးဖြတ်မှာပဲဒီဟာဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုပြန်ပြောင်းရမယ်ကိစ္စနိုင်ငံရေးမှာဆိုတာဖြစ်ချင်ရအများကြီးရှိတယ်ဒါပေမဲ့တကားပိတ်ထားတယ်တကားပင်ပွင့်ထားတာကိုအနေနဲ့နေပြီးတော့ပို့ပြီးတော့သဘောကျတယ်
ဒါအပြင်အမေရိကန်ခီးစဉ်မှာသူရဥရွှေမန်းအနေနဲ့လာမယ့်2015ရွေးကောက်ပွဲမှာတမနာဖြစ်ချင်ပါတယ်လို့ပြောတဲ့အပေါ်မှာလည်းနိုင်ငံရေးတမနာတယောက်ဟာသူကိုယ်တိုင်တမနာဖြစ်ချင်ကြောင်းအခုလိုပွင့်ပွင့်လင်းလင်းပြောတာကိုသူ့အနေနဲ့လက်ခံကြိုဆိုတယ်လို့သတင်းနောက်တွေရဲ့မေးမြန်းမှုကိုပြန်လည်ဖြေကြားခဲ့ပါတယ်ရှင်